စီးရီးယားသမ္မတဒေသအဲအာဆတ်ဆိုရဖွဲ့ကဒမတ်ကတ်မြို့ရနာမှာအရင်သတင်းဘက်ကဓာတုလက်နက်သုံးခဲ့တယ်လို့ယူဆရတဲ့တိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့မဟာမိတ်နှစ်နိုင်ငံဖြစ်ကြတဲ့ဂျင်တစ်နဲ့ဗြိတိန်တို့ပူးပေါင်းပြီးစနေနေ့အစောပိုင်းကလေကြောင်းကတိုက်ခိုက်ခဲ့ပါတယ်။ဓာတုလက်နက်တွေနဲ့ဆက်နွယ်နေတဲ့စီးရီးယားနိုင်ငံကနေရာ၃ခုကိုမဟာမိတ်စစ်လေယာဉ်တွေနဲ့စစ်သမော်တွေကနေမစ်ဆိုင်းထုတ်နေနဲ့ပစ်မှတ်ထားတိုက်ခိုက်ခဲ့ကြတာပါ။အခုလိုအမေရိကန်နဲ့လက်တွဲပြီးတိုက်ခိုက်ခဲ့တဲ့ဂျင်တစ်နဲ့ဗြိတိန်ကိုအမေရိကန်သမ္မတထရမ့်ကချီးကျူးခဲ့ပါတယ်။စီးရီးယားနိုင်ငံကိုအမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့ကအခုလိုလေကြောင်းကနေတိုက်ခိုက်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဆွေးနွေးရအောင်ကုလသမဂ္ဂအရေးပေါ်လုံခြုံရေးကောင်စီရဲ့အရေးပေါ်အစည်းအဝေးခေါ်ဖို့ကိုလည်းမစ္စတာပူတင်ကတောင်းဆိုခဲ့ပါတယ်။အခုကျွန်တော်တို့အတန်ပြည့်နေတဲ့အချိန်မှာပဲစီးရီးယားအပေါ်အမေရိကန်နဲ့ညွန့်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်အစည်းအဝေးကျင်းပနေပြီဖြစ်ပါတယ်။